COVID-19 ကူးစက်ရောဂါရဲ့စတင်ဖြစ်ပေါ်ရာမူလစစ်မြစ်နဲ့ပတ်သက်လို့နိုင်ငံအားလုံးကစုံစမ်းသိရှိထားသမျှထုတ်ဖော်ပြောဆိုဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့တပ်ခွဲခံတစ်ခုကနေစတင်ခဲ့တယ်လို့အမေရိကန်ကဆွဆွဲခဲ့တာကိုတရုတ်ဘက်ကသောတာတကြီးညင်းဆိုအပြင်မှာအခုလို WHO ကတောင်းဆိုခဲ့တာပါ။ဒီလို WHO နဲ့နိုင်ငံတကာအတိုင်းအဝိုင်းကိုတည်င်းအချက်လက်တွေဝေမျှဖို့တောင်းဆိုတာကအပြစ်တင်ဖို့မဟုတ်ပဲတိကတ်ယောဂါဘလူစတင်ခဲ့တယ်လဲဆိုတာနားလည်လာပြီးတော့နောက်မှာအလားတူကူးစက်ယောဂါကတ်ယောဂါတွေကိုကြိုတင်ပြင်ဆင်ကာကွယ်တိုက်ဖြတ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့အကဲဖြတ်ချက်အရဒီယောဂါဟာဝူဟန်ကတပ်ခွဲခံကနေမတော်တဆဖြစ်မှုကနေစတင်ခဲ့တာဖြစ်နိုင်ခြင်းအရှိဆုံးပဲလို့ FBI ညွှန်ကြားရေးမှူး Christopher Reid ကမကြာခင်ကမီဒီယာကိုထုတ်ဖော်ပြောဆိုခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်အသေးကြောင့်ပထမဆုံးကူးစက်မှုကိုဗိုင်းရပ်စ်သုတေသနတပ်ခွဲခံရှိတဲ့ဝူဟန်မှာ2019ခုနှစ်နောက်ပိုင်းမှာစတင်တွေ့ရှိခဲ့တာပါ။တရုတ်အာဏာပိုင်တွေဘက်ကတော့အဲ့ဒီလို FBI ရဲ့ပြောကြားချက်ကိုပယ်ချပြီးတရုတ်နိုင်ငံကိုအပုတ်ချတဲ့ဝါဒဖြန့်ချီတာလို့တံပြန်ခဲ့ပါတယ်။WHO ကတော့ကယောဂါရဲ့စီမြင့်ကိုဖော်ထုတ်နိုင်ရေးလက်မလျှော့သေးဘူးလို့ပြောဆိုပြီးတရုတ်နိုင်ငံကိုလည်းအချက်လက်တွေမျှဝေရမှာပွင့်လင်းမြင်သားမှုရှိဖို့နဲ့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုံ့ဆော်ပြီးတော့ရက်လက်တွေကိုမျှဝေပေးဖို့ဆက်လက်တောင်းဆိုရဲလို့ပြောဆိုပါတယ်။